အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရီပူဘလီကန်ပါတီသမ္မတလောင်မစ်ရော်မီတို့ဟာ2012ခုနှစ်သမ္မတရွေးကောက်ပွဲရဲ့ပထမဆုံးအကြိမ်စကားဆစ်ထိုးပွဲအတွက်ဒီကနေ့အင်ကာနေမှာပြင်ဆင်နေကြပါတယ်။မစ္စတာရော်မီဟာစကားဆစ်ထိုးပွဲအတွက်သူ့ရဲ့မိခင်ပြည်နယ်ဖြစ်တဲ့မက်ဆာချူးဆက်ပြည်နယ်မှာရပ်ပေါင်းများစွာပြင်ဆင်ခဲ့ပြီးတဲ့နောက်ဗိုလ်ဒူးနေ့စကားဆစ်ထိုးပွဲကျင်းပမဲ့ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့စီတနင်္လာနေ့ကရောက်သွားပါပြီ။ဒီစကားဆစ်ထိုးပွဲမှာသူနဲ့သမ္မတအိုဘားမားဘယ်သူအနိုင်ရမလဲဆိုတဲ့ကိစ္စထက်ပိုကြီးမားတဲ့တစုံတရာရှိပါတယ်လို့သူကိုထောက်ခံအားပေးသူတွေကိုမစ္စတာရော်မီကပြောခဲ့ပါတယ်။မစ္စတာအိုဘားမားကတော့တနင်္ဂနွေနေ့ကလေးကရောက်နေတဲ့နီဗာဒါပြည်နယ်မှာပဲစကားစစ်ထိုးပွဲအတွက်သူ့ရဲ့မဲဆွယ်စီယုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တွေနဲ့နောက်ထပ်တည့်ဆက်ပြီးပြင်ဆင်နေပါတယ်။ဗိုလ်ဒူးနေ့ကျရင်ဒန်ဗာတက်ကူမှာလုပ်မဲ့စကားစစ်ထိုးပွဲကတော့စီးပွားရေးနဲ့ကျန်းမာရေးဆောင်ရှောက်မှုလို့ပြည်တွင်းရေးရာကိစ္စရပ်တွေကိုအဓိကထားပြီးအခြေအနေညှင်းခုံပြောဆိုကြမှာပါ။နိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စရပ်တွေကတော့အောက်တိုဘာလ16ရက်နေ့22ရက်နေ့တွေမှာလုပ်မဲ့ဒုတိယနဲ့တတိယအကြိမ်စကားစစ်ထိုးပွဲတွေမှာအခြေအနေပြောဆိုကြဖို့ရှိပါတယ်ခင်ဗျာ။